ထိုင်းနိုင်ငံမဲဆောင်မြို့နယ်အတွင်းမှာကလေးလူသမားတွေလည်းပါဝင်တဲ့တရားမဝင်အလုပ်လုပ်ကိုင်နေသူတွေကိုထိုင်းစစ်တပ်ရဲနဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ရုံထဲအထိကိုစီမံချက်နဲ့ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။မြန်မာလူသမား200နီးပါးလောက်ကိုဖမ်းဆီးခဲ့ရပြီးတော့အဲ့ဒီထဲမှာကလေးလူသမားလည်း19ဦးထက်မနည်းပါဝင်တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။တရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးခဲ့တဲ့သတင်းပြည်စုံကိုထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်မင်းအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့နယ်အတွင်းကနေတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့စစ်ရုံတွေကိုအင်အား80ခန်းရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့တာပါ။မနေ့ကဖမ်းဆီးခံရသူတွေကအလုသမားတချို့ကိုတော့ဒီကနေ့တရားရုံးတင်ခဲ့ကြောင်းရောင်ကြီးဦးအလုသမားအဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုမိုးကျော်ကပြောပါတယ်
။စစ်ရုံတွေရှိတဲ့နေရာမဲတောင်ပိုင်းအရက်မှာရှိတဲ့ဟိုဒါပေါ့ဒေတာခေါ်ပေါ့နော်ကလာတိုင်းယုံလို့ခေါ်တဲ့စိတ်ဝင်ခြင်းရယ်အဲ့စိတ်ဝင်တာလေးမှာရှိတဲ့အင်းယုံလို့ရှိရင်စီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့လေပြောမယ်ဆိုလို့ရှိရင်လောင်ကပါတယ်ရဲပါတယ်နောက်စစ်ဝတ်စုံနဲ့အဖွဲ့စည်းပါတယ်နောက်အထူးတပ်ဖွဲ့လို့ခေါ်တဲ့ဝတ်စုံအမင်းတွေအဖွဲ့တွေပါတယ်ဆိုပြီးတော့ဒီမြင့်မြင့်တက်တည်ကြီးကပြောတယ်လေဆိုတော့ကျတော့ဒါစီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့သူမနေ့ကဖမ်းသွားတဲ့အလို့သမားတွေကိုပြောမယ်ဆိုလို့ရှိရင်မေပါဒီမြို့နယ်ရုံးကိုရဲစခန်းရုံးမှာခေါ်တယ်ပြီးတော့ကျတော့နှစ်ထက်အချုပ်ကိုသူတို့ခေါ်ယူစစ်ဆေးတာရှိတယ်နှစ်ထက်အချုပ်ကိုပို့တယ်ည7နာရီခွဲလောက်အထိကျွန်တော်တို့သွားကြည့်တဲ့အခါမှာတော့နှစ်ထက်အချုပ်မှာ198ယောက်ရှိတယ်အားလုံးပေါ့လေအလို့သမားတွေကျွန်တော်မြန်မာရှိပြောင်းလို့သမားတွေဖမ်းခံထားတာကျွန်တော်မျက်မြင်ပြုခဲ့ရတာရှိအခုဒီနေ့မနေ့မှဆိုလို့ရှိရင်ခုပေါ့ခုညနေကြောင်ပိုင်းပေါ့အဲ့လိုနှစ်ထက်အချုပ်မှာရှိတယ်အဲကျွန်တော်တို့ရှူပြောင်းလူသမားတွေတဲက35ယောက်ခုတရားရုံးကိုပို့လိုက်တယ်လို့ဆိုတော့ခုသတင်းဝေါ်လာတာရှိတယ်ပေါ့လေ
စစ်ရုံနေထဲမှာကလေးအလုသမားတွေကိုလည်းအသုံးပြုနေတဲ့အတွက်ကလေးအလုသမားလို့ယူဆရတဲ့ကလေး18ဦးထက်မနည်းကိုလည်းစစ်ရုံကိုခေါ်ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ပြောပြပါတယ
်ကလေးအလုသမားပါတယ်လို့စစ်ရုံတွေကဖမ်းခံရတဲ့အလုသမားတွေကတော့ဆက်သွေးပြောလာတာရှိတယ်ကလေးအလုသမား17ယောက်ရှိတယ်လို့ပြောတယ်မနေ့ကညပိုင်းဒီဆက်ဝေါ်လာတာတွေကိုပြောလို့18ယောက်လောက်ရှိတယ်စစ်ရုံကြီးမှာအဲစစ်ဆေးတာပေါ့ကလေးဟုတ်မဟုတ်ပေါ့တော့ဒီသွားပြစ်တာတွေပေါ့စပင်းဟုတ်စစ်တာတွေရှိတယ်လို့တက်မပြေးသေးတဲ့ကလေးဟုတ်မဟုတ်ကိုစစ်ဆေးတာမျိုးတွေရှိတယ်လို့သိရတယ
်ယုံလာ2ရက်နေ့မှာတော့လမ်းပေါ်မှာသွားလာနေသူတွေကိုလည်းထပ်မံဖမ်းဆီးမှုတွေရှိနေတာကြောင့်ညနေပိုင်းအထိလူ30တဲ့မင်းထပ်မံဖမ်းဆီးခံခဲ့ရပါတယ
်ဆက်သွားလာပြီးပေါ့ဆက်ဆိုင်သွားလာတွေစိတ်ဟုတ်လို့သွားနေတယ်ဒီမျိုးတွေကိုကောက်တင်းကောက်ဖမ်းတဲ့ပုံစံမျိုးပေါ့မှာစစ်ဆေးပြီးဖမ်းဆီးတဲ့အခါမှာလူသူတို့ကထောက်ထားခိုင်မှုမရှိလို့ဖမ်းဆီးတာ30လောက်ရှိတယ်လို့ကျွန်တော်သိရတယ်ဒီနေ့မှာတော့
မဲဆောက်မြို့ဘက်မှာတာဝန်ယူရတဲ့မြန်မာလူသမားတန်အရာရှိကိုဖမ်းဆီးခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘာတွေများလှုံ့ဆော်ပေးနိုင်မလဲဆိုတာသိရှိနိုင်ဖို့အတွက်ဆက်သွယ်မေးမြန်းခဲ့ရမှာဆက်သွယ်လို့မရခဲ့ပါဘူးအဖမ်းဆီးတွေဇက်တိုက်ဖြစ်လာတဲ့အတွက်တချို့စစ်ရုံတွေကအလို့သမားတွေကိုလည်းအလို့ရှင်တွေကမြဝတီမျိုးဘက်ကိုတင်းရှောင်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့တရားမဝင်အလို့သမားတွေကိုလက်ခံထားတဲ့စစ်ရုံတချို့ကလည်းသူတို့အလို့တွေကိုယာယီရက်နာထားရတာတွေလည်းရှိနေပါတယ်မဲဆောက်မြို့ဟာတရားမဝင်အလုသမားတွေအများဆုံးဝင်ရောက်နေတဲ့နေရာဖြစ်ပြီးနေ့စဉ်အလုအကင်ရှာဖွေသူတွေနေအမျိုးမျိုးနဲ့ရောက်ရှိနေကြတာပါအခုဆိုရင်တော့မဲဆောက်ထဲမှာတရားဝင်နေထိုင်ဖို့အတွက်နေဆက်တံတားပေါ်ကနေ9ရက်ခန့်နဲ့လက်မှတ်တွေလုပ်ပေးထားတာကြောင့်တချို့ကတော့အဲ့ဒီလက်မှတ်တွေနဲ့လာကြပြီးအလုအကင်ရှာဖွေကြသူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမား3သန်းကနေ4သန်းအထိရှိနေတယ်လို့တရားဝင်အထောက်အထားလက်မှတ်ကင်ဆောင်ထားသူတွေကတော့သိန်းခန်းလောက်ပဲရှိပါတယ်ရှင်